Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ18ရက်အင်္ဂါနေ့မနက်6:00ကနေ9:00အထိ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ IS စစ်သေးကြွတွေကိုတိုက်ခိုက်ဖို့အမေရိကန်အနေနဲ့ချီလီယန်တပ်ဖွဲ့တွေကိုစစ်လွတ်မှာမဟုတ်တဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်ပြည်ထောင်နိုင်ငံ Paris မြို့ပစ်ခတ်မှုတွင်သေဆုံးသွားခဲ့တဲ့အမေရိကန်ကျောင်းသူလေးအတွက်အောက်မေ့ပွဲအခမ်းအနားကိုတင်းနေငွေတွေကကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေအပါအဝင်မြန်မာနိုင်ငံသတင်းတွေကိုလည်းကိုညာဝင်းအောင်နဲ့အတူပူတွဲတင်ပြပေးသွားပါမယ်ခင်ဗျာ
ကောင်းပါပြီရှင်တူရကီနိုင်ငံမှာကျင်းပတဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 ညီလာခံမှာအမေရိကန်သမ္မတဘရက်အိုဘားမားမိန့်ခွန်းထဲမှာဘာတွေပြောဆိုခဲ့ပါသလဲ
Here at the G20 our nations have sent an unmistakable message that we are united against this threat. ISIL is the face of evil.
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်ကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တိုက်ပွဲသတင်းအကြောင်းတွေအပြင်မြန်မာနိုင်ငံရဲ့ပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုကြတဲ့ကျောင်းသားကောင်းဆောင်တွေကိုလွှတ်ပေးဖို့သမ္မတဟောင်းဘူရှ်နဲ့ဇနီးတို့ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့ဒီမနေ့အတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါဦးရှင
်။ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့ခြေလျင်တပ်ဖွဲ့တွေဆစ်လွတ်လိုက်ရင်မှားရည်နဲ့လုပ်ရဖြစ်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံParis မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ပုံမပြင်းထန်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့ပြည်ရင်းရောပြပကပါဖိအားပေးတောင်းဆိုနေတာတွေကိုခုခံကာကွယ်ပြောကြားလိုက်တာဖြစ်ပါတယ်။မြေရဲပင်လယ်အပန်းဖြေမြို့မှာနေ့ရက်ကြာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားတာမှာ IS အကြမ်းဖက်အုပ်စုဟာမကောင်းဆိုးဝါးကိုကိုးစားပြုသူတွေဖြစ်ကြောင်းသူတို့အပေါ်ပြုလုပ်တဲ့တိုက်ခိုက်မှုတွေကိုအရှိန်မြင့်ဆောင်ရွက်သားမှာဖြစ်ပြီးဗျူဟာပြောင်းမှာမဟုတ်ကြောင်းသမ္မတအိုဘားမားကပြောပါတယ် Paris မြို့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာ IS အပေါ်ပြုလုပ်နေတဲ့ထိုးစစ်ဆင်မှုတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပေမဲ့အမေရိကန်ခြေလျင်တပ်ဖွဲ့တွေဆစ်လွတ်တိုက်ခိုက်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောပါတယ်အမေရိကန်ပြည်ထောင်စုမှာကမ္ဘာအကောင်ဆုံးစစ်တပ်နဲ့စစ်ဘက်ဆိုင်ရာအုံနောက်တွေရှိကြောင်းအဲ့ဒီထူးချွန်တဲ့ခေါင်းဆောင်တွေအနေနဲ့ခေါင်းဆောင်တွေနဲ့နှစ်ပေါင်းများစွာအချင်းချင်းတွေ့ဆုံခဲ့ပြီးလှုပ်ဆောင်နိုင်တဲ့နီလန်ပေါင်းများစွာကိုဆွေးနွေးတိုင်ပင်ခဲ့ပြီးဖြစ်တဲ့အကြောင်းခြေလျင်တပ်ဖွဲ့တွေဆက်လွတ်တာဟာမာယာမှုဖြစ်တဲ့ဆိုတာသူတယောက်တည်းရဲ့အဆုံးအဖြတ်သဘောထားမဟုတ်ပဲစစ်ဖက်နဲ့အရက်ဖက်ဆိုင်ရာအကြံပေးပုဂ္ဂိုလ်အလုံးရဲ့အမြင်သဘောထားဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်
ပြည်ထောင်စုတရင်ဘက်ကတနက်ပြစ်မှုနဲ့အသေးခံဘုံခွဲမှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံနဲ့သွေးစည်းခိုင်မာမှုပြသဖို့ Paris မြို့တော်ကိုရောက်ရှိနေတဲ့ American နိုင်ငံသားကြီးဝန်ကြီး John Kerry က IS အကြမ်းဖက်အုပ်စုကိုချိန်မုံးရမှာအနိုင်ရရှိမှာဖြစ်ပြီးသူတို့ကိုနှိမ်နင်းဖို့လှုံ့ဆော်နေတယ်လို့ပြောကြလိုက်ပါတယ်။တနင်္လာနေ့ညပိုင်းပြင်သစ်မြို့တော်ကိုနိုင်ငံသားကြီးဝန်ကြီးဆက်ရောက်စဉ်လုံခြုံရေးကိုတင်းကျပ်စွာခြားထားပါတယ်။ဝန်ကြီး Kerry နဲ့အတူသတင်းတောက်တွေကိုလိုက်ပါခွင့်မပြုဘဲဒါဟာဥရောပမြို့တော်ကိုတွားရောက်တဲ့တရဝင်ခီးစဉ်အတွင်ပထမအဆုံးအကြိမ်ခုလိုကန့်သတ်လိုက်တာပဲဖြစ်ပါတယ်။အသက်ဆုံးရှုံးသူတွေအတွက်ကြေကွဲဝမ်းနည်းမှုကိုဖြည့်ပြောက်လို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင် Paris မြို့တော်မှာဒီလနှောင်းပိုင်းကျင်းပဖို့ရှိတဲ့ရာသီဥတုဆိုင်ရာညီလာခံအပါအဝင်အခြားအစီအစဉ်တွေကိုလည်းပြောင်းလဲဖြတ်သိမ်းဖို့ပြုလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်။အဲ့ဒီညီလာခံကိုတက်ရောက်ဖို့သမ္မတဥဘာမကစိတ်ဆန္ဒဆော့လျက်ရှိကြောင်းလည်းပြောပါတယ်။စောစောပိုင်းကတော့ပြင်းထန်သမ္မတဖရန်ဆွာအိုလန်းကဆီးရီးယားအပေါ်ထိုးစစ်ကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့အလေးနက်ပြောဆိုခဲ့ပါတယ်။ဗာဆိုင်းမှာရှိတဲ့ပြင်းထန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာရှားပါးတဲ့မိကွန်းပြောကြရမှာပြင်းထန်သမ္မတက
Monsieur le Président du Congrès, Monsieur le Président du Sénat, Monsieur le Premier ministre, Mesdames, Messieurs,
တောင်ကျနေညကဖြစ်ပွားခဲ့တဲ့လှုပ်ရက်တွေဟာစစ်ကြေညာတဲ့သဘောတက်ရောက်ပြီးဆီးရီးယားမှာဆုံးဖြတ်စီစဉ်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယမ်မှာပြင်းစင်စည်းရုံးခဲ့ပြီးကျွန်တော်တို့ရဲ့ပြင်သစ်မြေပေါ်မှာလာရောက်ကျူးကျော်ကြံစီခဲ့တာဖြစ်တယ်လို့သမ္မတဖရန်ဆွာအိုလန်းကပြင်သစ်ဘာသာစကားနဲ့ပြောသွားတာပါတနင်္လာနေ့ကလည်းပြင်သစ်အာဏာပိုင်တွေဟာနိုင်ငံတော်ဝန်ရဲတပ်ဖွဲ့တွေဝင်စင်းနေရမှာလူ23ဦးကိုဖမ်းဆီးမိခဲ့ပြီးအဲ့ဒီလူတွေဟာအကြမ်းဖက်တိုက်ခိုက်မှုကိုဦးစီးလှုပ်ဆောင်ကြတဲ့မတင်ငါရသူတွေဖြစ်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်လူ129ဦးအ ਨੇ ဆုံးသေဆုံးခဲ့တဲ့ဒီတိုက်ခိုက်မှုတွေကိုအဓိကကြံစီခဲ့သူအဖြစ်မော်ရိုကိုနယ်ပွားဘယ်လ်ဂျီယံနိုင်ငံသားအဗ်ဒဲဟာမစ်အဗ်ဒေါ့ကို ဖော်ထုတ်နိုင်ခဲ့ပါတယ်ဒီနှစ်စစောပိုင်းကရဲအပေါ်မအောင်မြင်ခဲ့တဲ့တိုက်ခိုက်မှုအတွက်ဘယ်လ်ဂျီယံအာဏာပိုင်တွေကသူ့ကိုအလိုရှိနေတာလည်းဖြစ်ပါတယ်တင်းနေတာနေ့ကမေကွန်းမှာသမရအိုလန်ကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အစောတလင်ဆုံးဖြတ်ချက်ချဖို့လုံခြုံရေးကန်စီကိုတိုက်တွန်းခဲ့ပါတယ်
ပြင်သစ်နိုင်ငံပဲရစ်မြို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေတဲ့ကတအုပ်ဟာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကအကြောင်းသူတအုပ်ဖြစ်ပါတယ်ပဲရစ်မြို့ပြစ်ခတ်မှုအတွင်းသေဆုံးသွားခဲ့တဲ့အဲ့ဒီအကြောင်းသူနိုဟဲမီဂွန်ဇာလက်စ်အတွက်အောက်မေ့ပွဲဆူတောင်းပွဲအခမ်းအနားကိုလောင်ဘီချ်မြို့မှာရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ဝင်းအတွင်းကခမဆောင်တစ်ခုထဲမှာတနင်္ဂနွေနေ့ကကျင်းပခဲ့ကြတာပါအသက်23နှစ်အရွယ်ဒီဇိုင်းပညာသင်ကြားနေတဲ့နောက်ဆုံးနှစ်အကြောင်းသူဂွန်ဇာလက်စ်ဟာပဲရစ်မြို့မှာနှစ်တဝက်စာပြပပညာသင်အစီအစဉ်နဲ့တွားရောက်ပညာသင်ကြားနေတာဖြစ်ပါတယ်အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့အချိန်ကစားတောက်ဆိုင်တစ်ခုမှာရှိနေခဲ့ပြီးအဲ့ဒီမှာပဲတင်းနှက်နဲ့ပြစ်ခတ်တပ်ဖြတ်ခံရတာဖြစ်ပါတယ
်ပြည်ထောင်နိုင်ငံပဲရစ်မြို့မှာဖြစ်သွားတဲ့တိုက်ခိုက်မှုမျိုးအမေရိကန်နိုင်ငံဝါရှင်တန် DC မှာလည်းပြုလုပ်မယ်လို့ IS Islamic စစ်သွေးကြွအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာချင်းချောက်ပြောဆိုလိုက်ပါတယ်တနင်္လာနေ့ကလူမှုကွန်ရက်ကတစင်ထုတ်ပြန်တဲ့အဲ့ဒီဗီဒီယိုမှာ IS အဖွဲ့အပေါ်ပြုလုပ်နေတဲ့စစ်စင်ရေးတွေမှာပါဝင်တဲ့နိုင်ငံတိုင်းဟာပြင်သစ်နိုင်ငံလိုပဲအဖြစ်ဆိုးတွေနဲ့ရင်ဆိုင်ရမယ်လို့ချင်းချောက်ပြောဆိုထားတာပါအဲ့ဒီဗီဒီယိုဟာ IS သွေးကြွကထုတ်ပြန်တဲ့ဗီဒီယိုဟုတ်မဟုတ်ဆိုတာကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးဒါပေမဲ့FBI ပြည်ထောင်စုစုံစမ်းရေးဗျူရိုကတော့အမေရိကန်ပြည်ထောင်စုပေါ်တိကျခိုင်လုံတဲ့ချင်းချောက်မှုပြုလုပ်တာကိုမကြားသိသေးရဘူးလို့တင်းနှလာနေမှာပြောပါတယ
်ဗျူရီဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာလ18နေ့ကနေ19ရက်နေ့အထိကျင်းပမဲ့ APEC ကိုအာရှပစိဖိစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုအမေရိကန်သမ္မတဘရာကိုဘားမားတက်ရောက်ဖို့ရှိပြီးအဲဒီကနေမှမလေးရှားနိုင်ငံမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးညီလာခံအတွင်းမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှုရှိတာကြောင့်ဒီခီးစဉ်အတွင်းသမ္မတဆွေးနွေးဆောင်ရွက်သွားမယ့်အချက်တွေကိုအင်ပီရိုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမ္မတဩဘားမားအဆိုရကအာရှပစိဖိဒေသဆက်ဆံရေးချင်းကွင်းရှာညီရေးမူဝါဒကိုချမှတ်ပြီးအာရှတိုင်းနဲ့ဆက်ဆံရေးကိုဦးစားပေးဆောင်ရွက်နေတာကြောင့်ညီလာခံအတွင်းပစိဖိတ်ရက်ဝန်းဒေသကနိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျ၊ဂျပန်၊ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့နဲ့တည်ဆဲမဟာမိတ်သဘောတူညီချက်တွေပုံမူအားကောင်းအောင်လှုပ်ဆောင်သွားမယ့်အပြင်မဟာမိတ်အဖြစ်ရေရှည်တည်ရှိခဲ့တဲ့ထိုင်းနိုင်ငံနဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းသိမ်းသွားမှာဖြစ်တဲ့အကြောင်း PTT လို့ခေါ်တဲ့ပစိဖိတ်ရက်ဝန်းဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဗီယက်နမ်စတဲ့အိန္ဒိယအပါအဝင်စတဲ့နိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။သမ္မတဩဘားမားအစိုးရဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လည်းအထူးသဖြင့်ထောက်ပံ့ကူညီပေးနေတာလည်းဖြစ်ပါတယ်။ဒါကြောင့်လည်းလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အားပေးသွားမှာဖြစ်တဲ့အပြင်ပုံမနှိစက်တဲ့ဆက်ဆံရေးတည်ဆောက်သွားမယ်အကြောင်းသမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်တော့မြန်မာနိုင်ငံမှာအခုလနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့တမိုင်းဝင်ရွက်ောက်ပွဲတွေရဲ့ရလဒ်အပေါ်အခြေခံပြီးရွက်ောက်ပွဲရလဒ်တရားဝင်မှုရှိအောင်ဆက်လက်ထောက်ပံ့ပေးသွားမှာဖြစ်သလိုငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အာဏာလွဲပြောင်းမှုဖြစ်ပေါ်လာအောင်မြန်မာပြည်သူတွေအပါအဝင်အစိုးရနဲ့ပါလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာနိုဝင်ဘာလ18ရက်ကနေ22ရက်နေ့အထိကျင်းပမယ်အာဆီယံထိပ်သီးဆွေးနွေးပွဲနောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဩဘားမားတက်ရောက်ဖို့ရှိပြီးအဲ့ဒီဆွေးနွေးပွဲပြီးဆုံးတဲ့နိုဝင်ဘာလ22ရက်နေ့မှာတခြားအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိသလိုမြန်မာသမ္မတဦးသိန်းစိန်နဲ့လည်းတရားတွေ့ဆုံမှုစီစဉ်ထားပါတယ်။ဒါ့အပြင်သမ္မတဩဘားမားဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းဝိုင်းစီလီလို့ခေါ်တဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအပါအဝင်အာရှတိုက်အတွင်းကလူငယ်ခေါင်းဆောင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။သမ္မတဩဘားမားဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းမြန်မာဒုက္ခသည်စခန်းတစ်ခုကိုလည်းနိုဝင်ဘာလ22ရက်နေ့မှာတွားရောက်လည်ပတ်ဖို့ရှိပါတယ်။
ရနာရတဲ့လွှတ်တော်စီဝေးပွဲတွေကိုတနင်္လာနေ့ကပြန်လည်ကျင်းပလာမှာ အတိုက်ခံ NLD ပါတီကောင်းဆောင်တော်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။အခုလွှတ်တော်အစည်းအဝေးဟာ2010ရွေးကောက်ပွဲအရဖွဲ့စည်းထားတဲ့လွှတ်တော်တွေရဲ့နောက်ဆုံးအစည်းအဝေးပဲဖြစ်ပါတယ်။2015ရွေးကောက်ပွဲရလာအရဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာအမတ်ရည်အတွက်အများစုနဲ့ပြက်ပြက်သားသားအနိုင်ရထားတဲ့အပြင်တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာလည်းအနိုင်ရရှိထားပါတယ်။ဒေါက်ဆန်းစုကြည်ကိုယ်တိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမပြီးဆုံးသေးတာကြောင့်ပါတီဝင်တွေနဲ့ပါတီကိုထောက်ခံသူတွေထိန်းသိမ်းသိမ်းသိမ်းရှိကြဖို့ညွှန်ကြားတာပါတယ်
။ကချင်ပြည်နယ်မိုးညင်းမြို့အနီးမှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတနင်္လာနေ့နေကင်းဘက်မှာတော့အစိုးရဘက်ကလေကြောင်းကရဟရင်နဲ့အနည်းဆုံး3ကြိမ်တက်ခတ်ခံခဲ့ရပါတယ်။တိုက်ပွဲတွေဟာတနင်္ဂနွေနေ့နေကင်းပိုင်းလောက်ကစတင်ခဲ့တာဖြစ်ပြီးတနင်္ဂနွေညတညလုံးလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရကတနင်္လာနေ့နေကင်းမှာတော့လေကြောင်းကပါတိုက်ခိုက်လာတာဖြစ်တယ်လို့မွန်ချင်းဒေသခံတွေက VOA ကိုပြောပါတယ်။ရုပ်ောက်ပွဲလုံရဲ့အနေငယ်ကလေးကစတင်ဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့မြမတပ်မတော်နဲ့ရှမ်း SSPP SSC တပ်ဖွဲ့တွေရဲ့တိုက်ပွဲတွေဟာလည်းပုံမူပြင်းထန်လာနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေထောင်နဲ့ချီပြီးတော့ထွက်ပြေးနေကြပါတယ်။
ကမ္ဘောဒီးယားအထက်ခံခေါင်းဆောင်ဆမ်ရင်စီဟာသူ့အပေါ်ဖန်ဝရန်ထုတ်ခံလိုက်ရတာကြောင့်လက်ရှိအာဏာရပါတီကလွှတ်တော်အမတ်အဖြစ်ကနေသူ့ကိုတနင်္လာနေ့ကဖယ်ရှားလိုက်ပါတယ်။လက်ရှိအာဏာရပါတီကမ္ဘောဒီးယားပြည်သူ့ပါတီကတစ်ဖက်သက်ဆုံးဖြတ်ချက်ချပြီးအထက်ခံ CNRP ခေါင်းဆောင်ဆမ်ရင်စီကိုလွှတ်တော်အမတ်အဖြစ်ကဖယ်ရှားလိုက်တဲ့အပေါ်စိုးရိမ်ပူပန်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ
်ဒီမနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်တနင်္လာနေ့တုန်းကတူရကီနိုင်ငံမှာကျင်းပတဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 ညီလာခံမှာအမေရိကန်သမ္မတဘရိုက်အိုဘားမားမိန့်ခွန်းပြောဆိုခဲ့ပြီးထင်ထားတဲ့အတိုင်းပါပဲပြီးခဲ့တဲ့တပတ်ပဲရစ်မြို့အကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုအဓိကထားပြောကြားခဲ့ပါတယ်ဒီအကြောင်းပြည်စုံကတော့ကျွန်မကပဲပြောပြပေးပါမယ်ရှင်ဒီလူမဆန်တဲ့တိုက်ခိုက်မှုတွေကိုလှုပ်ဆောင်နေတဲ့ IS စစ်သွေးကြွတွေနဲ့ပတ်သက်ပြီးတော့သူ့နဲ့မိတ်ဖက်နိုင်ငံခေါင်းဆောင်တွေအားလုံးမှာသဘောတူညီချက်ရထားတယ်လို့အိုဘားမားကသူ့ရဲ့ညီလာခံမိတ်ခွန်းထဲမှာပြောပါတယ်
။ Here at the G20 our nations have sent an unmistakable message that we are united against this threat.
G20 မှာရှိနေတဲ့နိုင်ငံအားလုံးကဒီချင်းချောက်မှုကိုတင်းကြီးချင်းမျိုးထဲဆန့်ကျင်သွားကြမယ်လို့ပြည်ပသက်သာအသိပေးခဲ့ကြပါတယ်။ IS ဟာမကောင်းဆိုးဝါးကိုကိုးစားပြုတာဖြစ်ပါတယ်။ကျွန်တော်အရင်ကအကြိမ်ပေါင်းများစွာပြောခဲ့သလိုပါပဲ။ကျွန်တော်တို့ရဲ့ဥတီချက်ကဒီလူမဆန်တဲ့အကြမ်းဖက်အဖွဲ့အစည်းကိုဖြိုခွဲပြီးအဆုံးစွန်ချေမှုန်းပြစ်နိုင်ရေးဖြစ်ပါတယ်။
ဒါအပြင်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အရှိလေပိုင်းကိုအမေရိကန်မြေပြင်တပ်ဖွဲ့ဆီလို့ဖို့ဆိုတာမာယွန်းတဲ့ကိစ္စဖြစ်ကြောင်းနဲ့ IS တွေနဲ့စစ်ပွဲဆင်နွှဲရမှာဒေသခံတိုက်ခိုက်ရေးသမားတွေကိုအထောက်အကူပေးတဲ့အနေနဲ့အီရတ်နဲ့ဆီးရီးယားပေါ်အမေရိကန်စစ်တပ်ကလေကြောင်းထိုးစစ်ဆင်မှုလုပ်တဲ့ကိစ္စပေါ်သမ္မတအိုဘားမားကကာကွယ်ပြောဆိုသွားပါတယ်
။ When you're talking about the ability of a handful of people with not wildly sophisticated military equipment weapons
လက်နက်နဲ့ခင်မီစစ်လက်နက်ပစ္စည်းအပြည့်အစုံမရှိတဲ့ဒီလက်တဆုပ်စာလူတစုရဲ့လှုပ်ဆောင်နိုင်စွမ်းကိုကြည့်မယ်ဆိုရင်သူတို့တွေဟာလူအများအပြားတပ်ဖြတ်နေပြီးဒါတွေကိုမလုပ်နိုင်အောင်ကာကွယ်ဖို့ဆိုတာနိုင်ငံတိုင်းအတွက်စိန်ခေါ်မှုဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မြန်ဆန်ဆန်ပြောင်းလဲလို့ရတဲ့အဖြေသာရှိမယ်ဆိုရင်ကျွန်တော်ထင်တာကတော့အမေရိကန်တနိုင်ငံတည်းသာမကပြင်သစ်တူရကီနဲ့တိုက်ခတ်ခံရတဲ့တခြားနိုင်ငံတွေအားလုံးဟာအဲ့ဒီမဟာဗျူဟာနိလနေကိုအသုံးပြုကြမှာပါ
ထောင်နဲ့ချီတဲ့ဆီးရီးယားကဒုက္ခသည်တွေကိုလက်ခံမဲ့အမေရိကန်ရဲ့အစီအစဉ်ကိုအဆုံးသတ်မှာမဟုတ်ပေမဲ့တင်းကျပ်တဲ့နောက်ကျောင်းစစ်ဆေးမှုတွေကိုလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းအိုဘားမားကပြောပါတယ်ဒါအပြင်အမေရိကန်တဲကိုဒုက္ခသည်အဖြစ်နဲ့ဝင်လာမဲ့သူတွေကိုဆီးရီးယားခရစ်ယာန်ဘာသာဝင်တွေကိုပဲလက်ခံပြီးမွတ်စလင်တွေကိုလက်မခံဖို့ဆိုတဲ့အမေရိကန်နိုင်ငံရေးပြိုင်ဘက်သမားတွေရဲ့ပြောဆိုမှုကိုလည်းအိုဘားမားကပယ်ချလိုက်ပါတယ်ပဲရစ်မြို့တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအကြမ်းဖက်သမားတွေစီအထောက်ပံ့တွေဖျက်တောက်ဖို့ရည်ရွယ်တဲ့အနေနဲ့ညီလာခံကိုတက်ရောက်လာကြတဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေကထောက်လန့်ရေးအချက်လက်မျှဝေရေးနဲ့ပြည်တွင်းနယ်စပ်ပုံမှန်တင်းကြပ်ရေးတွေလှုပ်ဆောင်ဖို့ကတိပေးခဲ့ကြပါတယ်ရှင်။ G20 ညီလာခံအတွင်းသမ္မတအိုဘားမားရဲ့ပြောဆိုချက်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံက2015ရွေးကောက်ပွဲမှာ NLD ပါတီမဲအပြတ်တတ်တဲ့အနိုင်ရလိုက်တာကိုကမ္ဘာနိုင်ငံကြီးတွေကချီးကျူးဂုဏ်ပြုနေချိန်မှာပဲအမေရိကန်သမ္မတဟောင်း George W. Bush နဲ့သမ္မတဂရိုလော်ရာ Bush တို့ကလည်းရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ချိန်ထဲမှာပဲ Bush Institute ကဖွင့်လှစ်တဲ့ Liberty and Leadership တင်နန်းမှာတက်ရောက်ခဲ့သူရခိုင်အမျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်တူအနိုင်ရခဲ့တဲ့အပေါ်မှာလည်းချီးကျူးဂုဏ်ပြုလိုက်ပါတယ်။ပြည်စုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
။နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံရွေးကောက်ပွဲမှာအတိုက်ခံ NLD ပါတီကအပြတ်အသတ်နဲ့အနိုင်ရခဲ့တာကြောင့်ဒီရွေးကောက်ပွဲဟာပြည်သူတွေမျှော်လင့်တဲ့အပြောင်းလဲစီကိုဥတီနေပြီဖြစ်တယ်လို့သမ္မတဟောင်း George W. Bush နဲ့သမ္မတဂရောလော်ရာ Bush တို့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းထုတ်ပြန်လိုက်တဲ့ကြီးညာချက်အစမှာဖော်ပြထားပါတယ်။ဒါ့အပြင်ဒီမိုကရေစီရရှိရေးအတွက်ဆယ်စုနှစ်ပေါင်းများစွာမမိတ်မတုံစူးစမ်းခဲ့တဲ့ဒေါအောင်ဆန်းစုကြည်ကိုလည်းချီးကျူးထားပါတယ်။သမ္မတဟောင်း George W. Bush ကသူ့ရဲ့ Bush Institute မှာဖွင့်ထားတဲ့ Liberty and Leadership သင်တန်းမှာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်18ဦးကိုခေါ်ယူပြီးပထမဦးဆုံးအတုပ်အနေနဲ့2014ခုနှစ်ဇွန်လမှာခေါင်းဆောင်မှုသင်တန်းပေးခဲ့ပါတယ်။အဲ့ဒီသင်တန်းကိုတက်ရောက်ခဲ့တဲ့အထဲ2015ရွေးကောက်ပွဲအတွင်းရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်17မှာရခိုင်အမျိုးသားပါတီ ANP ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးချယ်ခံရတဲ့မတ်ထူးမေလည်းပါဝင်ပါတယ်။သူဟာရမ်းမြစ်နဲ့အမ်းမြုပ်နယ်တွေအတွက်ကိုယ်စားလှယ်ဖြစ်ပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတဟောင်း George W. Bush ကချီးကျူးဂုဏ်ပြုတဲ့အပေါ်မတ်ထူးမေကကြိုဆိုလိုက်ပါတယ်။Bush Institute ကဖွင့်လှစ်တဲ့ Liberty and Leadership သင်တန်းတွေကသူ့ရဲ့နိုင်ငံရေးဘဝမှာတိုက်ရိုက်အသုံးဝင်ပြီးအကျိုးပြုစေတယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်မတ်ထူးမေကပြောပါတယ်
။ဟိုသမတဟောင်းကိုယ်တိုင်ကပေးတဲ့ဒီ scholarship ဖြစ်တဲ့အခါမှာဟိုကျေကွ project မြင့်တယ်အဲ့တခုရတာတခုကနိုင်ငံရေးမှာပါဝင်ဖို့ရှောက်လန်းဖို့လူတွေကြလို့ရှိရင်ကိုယ်တိုင်နိုင်ငံရေးသမားဖြစ်လာမယ်သူဟိုကိုယ်တိုင်နိုင်ငံရေးချက်မှာပါဝင်လာလို့ရှိရင်အဲ့ဒီလက်ပေးလိုက်တဲ့ဘာသာရေးဒီအကောင်လုံးကဒီကျမတို့အလုပ်လုပ်တဲ့ခါမှာတကယ်ကိုအသုံးဝင်တယ်အထူးသဖြင့်ကျမဆိုလို့ရှိရင်နိုင်ငံရေးဒီမှာတစ်ချက်ဝင်ပါဝင်လာအောင်ဒီကရလာတဲ့ဒီဘဟုတူတာတွေအတက်ပညာတွေကိုဒီအသုံးပြုတတ်အောင်သင်ပေးတဲ့ဒီ foreign ဒီကိုဖြစ်တယ်ဗောနော
်ဒီမိုကရေစီလမ်းကြောင်းကိုရှောင်လန်းနေတယ်ဆိုတဲ့မြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်ဖို့ဆန္ဒထုတ်ဖို့တောင်းဆိုကြတဲ့ကျောင်းသားခေါင်းဆောင်တွေကိုအစိုးရကဖမ်းဆီးတရားစွဲထားစေဖြစ်ပါတယ်အဲ့ဒီတဲမှာမတ်ထူးမေရိုနဲ့အတူ Bush Institute ကဖွင့်တဲ့ခေါင်းဆောင်သင်တန်းကိုတွားတက်ခဲ့တဲ့ဘဂဒါကျောင်းသားခေါင်းဆောင်မတ်ဖြူဖြူအောင်နဲ့ကိုလင်းထန်နိုင်ကို James တို့လည်းပါဝင်တာပါမတ်ဖြူဖြူအောင်နဲ့ကိုလင်းထန်နိုင်တို့ကိုလှုပ်ပေးတဲ့လို့သမရဟောင်း George W. Bush ကသူ့ရဲ့ကြီးညာချက်မှာတောင်းဆိုထားပါတယ်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့အခုလိုကာလမှာမတ်ဖြူဖြူအောင်နဲ့ကိုလင်းထန်နိုင်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေမရှိသင့်တော့ဘူးလို့မတ်ထူးမေကသုံးသပ်ပါတယ်
နိုင်ငံတကာမှာများသောအားဖြင့်အပြောင်းလဲတွေနဲ့လက်ရှိနိုင်ငံအခြေအနေကိုပညာသက်လူခေါ်တဲ့ကျောင်းသားတွေကပိုသိတယ်။ဒီလိုမျိုးပဲမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲလုပ်တဲ့အခါလဲအကျွန်တော်တို့ငွေချင်းဖြူဖြူအောင်လို့ဒီဒီမိုကရေစီပညာရေးမဟုတ်မှန်းကိုသတိထားမိတာကိုလည်းမြန်မာနိုင်ငံအပြောင်းလဲနဲ့အတူပညာရေးစနစ်ကိုပြောင်းလဲဖို့ကြိုးစားကြတဲ့ကျောင်းသားတွေဖြစ်တဲ့ကြောင့်ဟိုမြန်မာနိုင်ငံဒီဒီမိုကရေစီလမ်းကိုဥတည်နေပြီဆိုလို့ရှိရင်ဒီကျောင်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားဆိုတာမရှိတဲ့
မြန်မာနိုင်ငံဟာဒီမိုကရေစီပန်းနိုင်တဲ့အလှမ်းကွာဝေးနေစေဖြစ်တာကြောင့်ဒီမိုကရေစီရင့်တန်ဖို့ဆက်လက်လှုပ်ဆောင်စရာတွေကြံနေသေးတယ်လို့သမရဟောင်းဘုရှ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ် ANP ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူးမေကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့တိုင်းရင်းသားတွေတောင်းဆိုနေတဲ့ Federal ပြည်ထောင်စုစနစ်ခိုင်မာဖို့လိုတယ်လို့ပြောပါတယ
်နိုင်ငံတကာကဒီမိုကရေစီနိုင်ငံကြီးလို့ရှိဆက်သွားမယ်လို့ကြေညာပြီးသွားလို့ရှိရင်အဓိကအရေးကြီးဆုံးကအဲ့နိုင်ငံမှနေကြတဲ့လူတွေရှုံချုံဖို့အရေးကြီးလို့ဒါကြောင့်မလို့တရားဥပဒေစိုးမိုးရေးမှန်တယ်ကပဓာနအကျဆုံးအရှင်မင်းတို့ကနှစ်ပေါင်းများစွာတိုင်းရင်းသားတွေတိုက်ပွဲဝင်လာတယ်တောင်းဆိုလာတယ်ဒီ Federalist နဲ့ Summit ကိုချဖို့လိုအပ်တယ်လက်တွေ့ကျတဲ့ Federalist နဲ့တိုင်းရင်းသားများကိုနေပြီးတော့ပို့ချမှာကိုဖန်တီးဆွဲဘဝအောင်ရှုပ်ပိုင်ဆိုင်ဒီမိုကရေစီနိုင်ငံရဲ့ပြောပြီးဆိုလို့ရှိရင်ဒါဖြစ်ရမယ
်2014မှာ Bush Institute ကစတင်ခဲ့တဲ့ Liberty and Leadership သင်တန်းကို2015ခုနှစ်အတွက်မြန်မာနိုင်ငံကလူငယ်တချို့ကိုခေါ်ယူပြီးတက်ရောက်စေခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ရဲ့တင်ပြချက်ဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့ကချင်ပြည်နယ်မွန်းညင်းမြို့ဤမှာအစိုးရတပ်နဲ့ကချင်တပ်ကြားတိုက်ပွဲတွေပြင်းထန်နေပြီးမနစ်နစ်ခင်ဘက်မှာတော့အစိုးရဘက်ကလေကြောင်းရဟရင်နဲ့အနည်းဆုံး3ချိန်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးဘာကြောင့်တိုက်ခိုက်တယ်ဆိုတာတိတိကျကျမသိရသေးသလိုနှစ်ဖက်တပ်တွေကြားမှာတော့ညှိနှိုင်း ဒါတွေမရှိသေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့မွန်ညင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့တနင်္ဂနွေနေ့နေကင်းပိုင်းလောက်ကစတင်ခဲ့ပြီးမင်းညတညလုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရကဒီနေ့နေကင်းပိုင်းမှာတော့၄ချောင်းကပါပစ်ခတ်တိုက်ခိုက်လာတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမွန်ညင်းမျိုးကန်တယောက်ကအခုလိုပြောပါတယ်
ไอ้วาระเพี้ยนเนี่ยคุณน่ะมาจ๋าแล้วมาจ๋านี่ก็หัวแล้วก็ว่าสกีนะซิลาเวยมามาปิดตัวอ่ะว่าดูไปไอ้อีชิตองแม่มาว่าเนเน่รอแลมมาคือเนาะเอาซีเนี่ยเนี่ยเนี่ยเนี่ยไอ้หัวตองหมอไอ้หัวฮะสกีเนี่ยล่ะปิดแต่ษาเนี่ยเนี่ยดีอ่ะนี่ซีเนี่ยนี่จริงเนาะเนี่ยเนี่ยไอ้ตองหมอเราซีอ่ะตองกระเบียนน่ะนี่มาสออ่ะแต่ว่าอพอนี่จริงเนาะเนี่ยเนาะเนี่ยอ่ะเว้ยรู้สอเนี่ยဟုတ်တယ်တနည်းနည်းနည်းလေးမှာဆက်ကြတာဒီပါဒီအဲ့ဒါကြီးကနေအဲ့တနက်ဆန်နေရာတောင်းလျှောက်ကြားနေရပါပဲကျွန်တော်တို့ဆီကနေရောအညာပိုင်းဆိုတော့ဒီဒီခုနောက်ကဆိုလို့ရှိရင်တော့အဲ့ဒီအာစီနစီနဲ့လာတဲ့ခါကျတော့အာစီနစီကဆက်ရတာနေပါလို့ဒီကြီးရဲ့တုံနိုင်ပါလို့ကျွန်တော်တို့ကြားနေတာဒီကနေအလောက်တော့ကြားရ
ပထမအကြိမ်လေချောင်းတိုက်ခိုက်တာကတော့နေကင်းတနားရီလောက်ကဖြစ်ပြီးအနည်းဆုံးဘုံးရှစ်လုံးတော့ချခဲ့ကြောင်းပြောပါတယ်ညနေ3နာရီခွဲမှာဒုတိယအကြိမ်ဖြစ်ရဟယင်20နဲ့ထပ်မံတိုက်ခိုက်ခဲ့ပြီးဘုံအလုံး20လောက်ထပ်မံကျဲချခဲ့ပါတယ်။ညနေ5နာရီဝန်းကျင်မှာတော့တိုက်လေယာဉ်20နဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့ဒေသခံတအူးကပြောပါတယ်
။3နာရီလောက်ကတကြိမ်အခုတတိယအကြိမ်ပေါ့အခုဟောဆိုရင်ပထမအကြိမ်ကဟက်ကီ20နဲ့လာတာခင်ဗျာဒုတိယအကြိမ်ကဟက်ကီ20နဲ့ပါမှာအခုအကြိမ်ကတော့လေယာဉ်နဲ့လာတိုက်ခဲ့ဗျာလေယာဉ်ကတော့ကျွန်တော်တို့အထင်ကတော့တိုက်လေယာဉ်ထင်တာဗျာကျွန်တော်တို့နှစ်စီးလာတိုက်အခုလည်းချသွားပြီဘုံလုံးလေရင်တော့မြင်ရပါဗျာလေရင်ဝဲနေတာကောင်းဝင်ပါဆိုမြင်ရတယ်ကျွန်တော်တို့မိုးကြီးကတစ်မျိုးမြင်ရတယ်ဗျဘုံကွဲတော့မမြင်ရဘူးကကျွန်တော်တို့ကတောင်ကွဲနေတော့လည်းမမြင်ရဘူးဘုံချတာပဲမြင်ရတာ
တိုက်ပွဲဖြစ်ပေါ်တဲ့နေရာဟာမိုးကြီးမျိုးအရှိတောင်ဘက်၄မိုင်ကျော်အကွာလောက်မှာဖြစ်တယ်လို့လေဒေသခံတွေကပြောပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရနဲ့ကချင်တပ်ဖွဲ့အကြားညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်
ဆိုစလေရတဲ့ကတော့စပြီးတော့တို့ဟိုဇွန်ရက်ခိုင်းငယ်တွေကိုဝင်သိမ်းတယ်အဲမနေ့ကတော့တို့ပြင်းပြင်းထန်ထန်လုပ်တယ်ဒီနေ့ကတော့တို့ဟိုလေရင်အပါပေါ့နော်လေချောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်လာနေတယ်တို့လုပ်နေကြတယ်ဒါပြင်းပြင်းထန်ထန်စစ်ဆင်လုပ်တဲ့သဘောပါဒီကိစ္စပေါ်မှာနှစ်ဖက်ဟိုဆက်တယ်ပြုတ်ပြီးတော့ဟိုပြောဆိုနေကြတာမျိုးတော့မရှိသေးဘူးခင်ဗျအခုတိတိဘာမှဟိုအမြင်လောက်တာတော့မရှိသေးဘူး
ဒီတိုက်ပွဲဖြစ်ပေါ်ရတဲ့အကြောင်းရင်းပေါ်မှာတော့ကချင်တပ်ဖွဲ့ဘက်ကအခုလိုတုံ့တက်ပြောဆိုပါတယ
်။အပိုင်းနဲ့စစ်ဌာနချုပ်တိုင်းကနေပြီးတော့တပည့်ပေးလာတာတခုရှိတယ်ခင်ဗျ။အဲနော်ဘာလ23ရက်နေ့ညမှာစင်ဘူမှာရှိတဲ့ခလာရ141ပတ်ရင်းဌာနချုပ်ကို GIA ဘက်ကနေပြီးတော့ဖွဲ့ဝင်5ဦးကလာပြီးတော့ပြစ်ခတ်ပါတယ်ဆိုပြီးတော့အပြစ်တင်ကျွန်းဆိုတာမျိုးရှိတယ်ခင်ဗျ။အမှန်တကယ်တော့အဲ့မှာကျွန်တော်ဘက်ကလည်းစိုက်ဖွဲ့တယ်လို့ဆိုတာမရှိဘူးခင်ဗျစင်ဘူမျိုးထဲမှာအဲ့ဒါကိုမရှိရမဖြစ်တဲ့စစ်တင်တစ်ခုကိုသူတို့တိုက်ခွဲအတုအတွင်တံသူတို့ဖန်တီးတယ်ဖန်တီးပြီးတော့ဆက်လေးနဲ့စပြီးတော့ဒီမွန်ညင်းဘက်မှာရှိတဲ့ကျွန်းကြီးရှေ့တန်းဆန်းတို့သူတို့ဟိုသူစစ်ဆင်လာတယ်ခင်ဗျအတိကတော့ဟိုတပ်မရှင်းကိုသူတို့ပဲတိတ်ပြီးတော့ဒီအမြင့်ကျက်ရှင်းနေတဲ့သဘောပါအဲကြောင့်သူတို့စစ်ဆင်ရေလုတ်တယ်လို့ကျွန်တော်နားလည်လာတယ
်လောလောဆယ်မှာတော့နှစ်ဖက်အထူးခိုက်အကြဆုံးသတင်းကိုမသိရသေးကြောင်းပြောပါတယ်မွန်ညင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ထနာချုပ်ကိုဆက်တွေ့မေးမြန်းခဲ့ပေမဲ့တစုံတရာဖြစ်ဆိုတာမရှိခဲ့ပါဘူး။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မိုင်းရှုကျေးသီးဒေသဘက်မှာလည်းအစိုးရတက်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအကြားမှာဒီအပိုင်းအတွင်းတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားခဲ့တယ်လို့လေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ရှမ်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်ပြန်လည်တိုက်ခိုက်တာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားသလိုရှမ်းတပ်ဖွဲ့ကလည်းသူတို့ဘက်ကတွားရောက်တိုက်ခိုက်တာမရှိကြောင်းညင်းဆိုထားပါတယ
်။ကချင်ပြည်နယ်တိုက်ပွဲအကြောင်းကိုကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ရှင်ကိုဆက်လက်ပြီးတော့နောက်ထပ်တိုက်ပွဲသတင်းအကြောင်းကိုလည်းနှាសင်ရပါမယ်။ဒီ2015ရွေးကောက်ပွဲကာလမှာတိုက်ပွဲတွေရာရီညှိတက်နေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပါတယ်။ဒီတိုက်ခိုက်မှုမှာမြန်မာတပ်မတော်ကနေစတင်ခဲ့တာဖြစ်ကြောင်းမြောက်ပိုင်းရှမ်းပြည်နယ်တပ်မတော်ကဆွတ်ဆွဲပြောဆိုထားပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံ 8,000 နီးပါးဟာစစ်ပေးလို့ရဒေသတွေမှာဒုက္ခသည်ဖြစ်တိမ်းရှောင်နေရသလိုဒီဒုက္ခသည်အရေးကိစ္စကိုနိုင်ငံတကာအပါအဝင်ပြည်တွင်းဆွေး အစိုးရနဲ့အတိုက်ခံပါတီတွေကလည်းစိတ်ဝင်စားမှုအားနည်းပြီးလစ်လျူရှုနေတယ်လို့ရှမ်းလူအခွင့်ရေးဖွဲ့တာဝန်ရှိသူကပြောဆိုမှုတွေလည်းရှိနေပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွင်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရေကောက်ပွဲလွန်နှစ်ရက်ကတည်းကစတင်ဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဟာအခုဆိုရင်ပုံမူပြင်းထန်လာနေပါတယ်ဒီကနေ့နေ့လယ်ပိုင်းမှာမြမတပ်မတော်ကနေစစ်လေရင်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာမိုင်းရှုနယ်မြေအတွင်းဒေသတွေကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ SSPP SSC ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်းလက်ကအခုလိုပြောပါတယ
်အေးဒီနေ့အခြေအနေက10နိုင်နောက်ပိုင်းပေါ့နော်ကျွန်တော်မနေ့10နိုင်နောက်ပိုင်းကနေညနေအထိပဲကျွန်တော်အဲ့ဒီဝါဆော့တော့ဝက်ပေါ့အဲ့ဒီမှာတိုက်ပွဲအင်းထန်ထန်ဖြစ်ပြီးတော့လေကျောင်းကရဟရင်က6စီးလေကျွန်တော်ချက်က3စီးပေါ့နော်ဂလတ်ဆပ်ပေါ့နော်အဲ့ဒါတင်းထန်ထန်လာပြီးတော့ပုံချဲတယ်လေကျောင်းကနေပြီးဆက်တနတ်တွေနဲ့ပြစ်ထားဒီနေ့တော့ပြင်းထန်ဆုံးပဲနော
်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမြမတပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေအနီးကလွယ်ဖေးတောင်ကုန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ SSPP နဲ့နှိစက်သူတို့ကပြောပါတယ်ဒီကနေ့ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့ထိခိုက်မှုအခြေအနေကိုတော့အသေးမပြုနိုင်သေးပေမဲ့မနေ့ကလွယ်ဖွေးတောင်ကုန်းတိုက်ပွဲမှာ SSPP ဘက်ကထိခိုက်မှုရှိခဲ့တယ်လို့မြမတပ်မတော်ဘက်ကတဦးကျဆုံးခဲ့ပြီးလက်နက်တလက်သိမ်းဆည်းရရှိခဲ့တယ်လို့ဘူမူကြီးဆိုင်လကအတည်ပြုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နဲ့12ရက်နေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်ရဝန်လွေနဲ့ဝန်ဆော့ဒေသဘက်ကိုလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုရှိခဲ့ပေမဲ့ဒီကနေ့မှအပြင်းထန်ဆုံးထိုးစစ်ဆင်လာခဲ့တယ်လို့လည်းဘူမူကြီးဆိုင်လကပြောပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစေးရေး NCA လက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါအခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြည်တီမိုင်းရှူးမြို့နယ်တွင်က One Hand One Sword One Lui မိတ်အံငဆရှိတဲ့ကြေးရွာကဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်လက်ရှိစစ်ပြေးထုတ်ခတ်တွေရဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ခံဖကအခုလိုပြောပါတယ်
။တမတော်ဖက်ကနေပြီးတော့သူတို့လက်မကြီးနဲ့ပြစ်တယ်။နောက်ပြီးတော့လေနဲ့လည်းဘုံမှာချဲတယ်လေ။ကြီးတက်လေတန်းကနေပြီးတော့ပြင်းပြင်းထန်တိုက်တယ်လေ။တိုက်တော့ဝဟန်ဌာနချုပ်ပါဝင်မမရှိလို့မင်းတော်မဝင်းကောက်အဆာဆိုရှင်လက်မကြီးတွေကြတယ်။အခုဆိုရှင်ဒီလိုဆိုရင်ဆက်ပြေးရတယ်2000ကျော်ဘူးနော်။အစစ်အကြောင်းဆိုရှိထောက်ချက်ပို့ထောင်နေရှိနေရှိ
စစ်ပြေဒုက္ခတဲ့တွေအနေနဲ့ကြေးတီမြို့နယ်ထဲကဝန်ဝဖုန်ကြီးကျောင်းမိုင်းရှူးမြို့နယ်ဟိုင်းပါဒုက္ခတဲ့စခန်းမိုင်းရှူးမြို့ကဖုန်ကြီးကျောင်းလက်ချမ်းမြို့နယ်လာရှူးမြို့နယ်ဘက်တွေမှာတိမ်းရှောင်နေရတဲ့ဒုက္ခတဲ့အရေးအတွက်8000ကျော်ရှိနေတယ်လို့ရှမ်းလူခွေးရေးဖွဲ့ကလည်းစည်ရင်ပြုစုထားပါတယ်။ရှမ်းမြို့နယ်ဒေသကစစ်ရေးပဋိပက္ခအတွင်ဒုက္ခတဲ့အရေးကိစ္စကိုနိုင်ငံတကာပါဝင်အစိုးရဘက်ကရောအတိုက်ခံပါတီတွေဘက်ကပါစိတ်ဝင်စားမှုအားနည်းပြီးလစ်လျူရှုနေတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွေးရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဘကအခုလိုပြောပါတယ်
ဒီမော်တီရေကောက်ပွဲချိန်မှာတိုက်ပွဲဖြစ်နေတယ်ပြန်တော့တက်ချိန်လေဆိုရှင်အများပဲရနိုင်ငံတကာကရောခုလက်ရှိဆိုရရောခုနိုင်ရနေတဲ့ NLD ရောစတိုက်ပွဲနဲ့ဒီဒီဒီရှိတော့ခရောင်းနေတဲ့စစ်ပေးတော့ခရယ်အကြောင်းကိုစိတ်ပြီးတော့ပြောဆိုတာလုံးဝမတွေ့ရဘူးเนาะဒီက election ကြောင့်မပြောတာတွေ့ကြတယ်နိုင်ငံတကာလည်း election ပဲဒီရေကောက်ပွဲကိုပဲဆွေးနွေးကြတယ်ဒီတိုက်ပွဲဖြစ်နေတာကတော့ဒီလိုလိုတော့ခရောင်းနေတာကတော့စစ်ပေးတော့ခရယ်တွေစောင်းနေချင်ရှိရတယ်လည်းစိတ်ကြတာနည်းပါတော့နိုင်ငံတကာရောဒီခုလက်ရှိအစိုးရကရောအရင်ထောင်းကျမတို့ CSO CBO တွေလည်းစာရေးတယ်သိဖြစ်စီလည်းရေးတယ်ဆက်ပြီး online ဆိုလည်းရေးတယ်လွတ်တော်ဥထစီအကုန်ပေါ့နော်ကျမတို့လည်းလမ်းမီတော့ရေးပေမဲ့လည်းသူတို့တခုမှပုံပြမှုလည်းမရှိဘူးလေ
မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာ2012နှစ်ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်နယ်အစ်စ်ပြည်ထောင်စုအစ်စ်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့ဘက်ဖြစ်ပေမဲ့2015ခုနှစ် NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးသွူးဖို့အစဉ်သင့်မဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့ရှမ်းမြည်နယ်မိုင်းရှူးကျေးတီတန်ရန်မိုင်းပိုင်မြို့နယ်တွေကတိုက်နေချီတဲ့ပြည်သူတွေဟာ2015ထွေထွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသား8000နီးပါးဟာစစ်ပေးတင်းချောင်းနေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေကို burmese.voanews.com website ကနေဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လောက်မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အခြေအနေကတော့မနက်8နာရီကနေ9နာရီထိတစ်ကြိမ်နေ့လယ်12နာရီကနေညနေ1နာရီထိတစ်ကြိမ်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနဲ့ခင်ဗျာတော်ရရှင်များရှင် VOA American တန်အင်ကနေမနဲ့မြန်မာဘာသာအစီအစဉ်တွေကိုမနဲ့6နိုင်ကနေ9နိုင်အထိ line to meter 24 32 40နဲ့ line meter 190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာကြားရမှာကတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးကဏ္ဍတုဒ္ဒဆုံလင် American တခွင်နဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍမှာတော့
လက်ရှိဆိုဆိုလဲသူကပြည်ပြပြောလဲမှုတော့သူကအရှိန်ဟုန်နဲ့ဆက်လုပ်အောင်ပါပဲဒါကတော့ဟိုနောက်ကျောင်းပြန်တယ်ဆိုရဲအမျိုးတော့ရှိဖို့မလိုဘူးလေသူပြည်သူလူထုရဲ့တောင်းဆို
ဘဟုဘန်ဒူးဥက္ကဋ္ဌပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရမှာပါဒေါ်လလသန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ပထမဦးဆုံးဘန်ကောက်ပို့သတင်းစာမှာMyanmar military admits shock at NLD tsunami ဆိုတဲ့ဒီကောက်ပွဲမှာ tsunami ဒီရေလှိုင်းလို့ NLD ရဲ့အပြတ်သားအနိုင်ရရှိမှုဟာမြန်မာစစ်တပ်ကိုမယုံနိုင်စရာအားအသင့်စေခဲ့တယ်လို့ခေါင်းကြီးနဲ့ရေးသားထားတဲ့ဆုံးဖတ်ကနေကောက်နှုတ်တင်ပြလိုပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွင်မြန်မာအာဏာရှင်တွေနဲ့စစ်ဘုချုပ်တွေဟာနိုင်ငံရေးအာဏာကိုတစ်စက်ချင်းစီချပြီးရှော့ပေးခဲ့တာဖြစ်ပြီးဒီလိုရှော့ပေးခဲ့တာကိုလည်းစနစ်တကျစီမံကုကဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့ခုလိုစီမံကုကဲနိုင်တာကတော့ပြီးကြတဲ့ရွေးကောက်ပွဲကျင်းပတဲ့သတင်းပတ်အထိပါပဲလို့အစချီရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့တိုက်ခန့် NLD ပါတီရဲ့ရွေးကောက်ပွဲအပြတ်သတ်နိုင်ရရှိမှုဟာစစ်တပ်တောက်ခံတဲ့ပြည်ခိုင်ဖြိုးပါတီကိုအငိုက်မိသွားစေခဲ့တယ်လို့တွေ့ဆုံမင်းမြန်ကမှသမရယုံလက်ထောက်ညွှန်မှုဦးစော်ထေးကပြောကြားတဲ့အကြောင်းနဲ့မှန်းချက်တွေအားလုံးတက်တက်ဆင်းလွဲခဲ့တယ်။ဆူနာမီလှိုင်းလုံးကြီးနဲ့မိလိုက်တာပဲဖြစ်တယ်လို့ဖြစ်ကြခဲ့တဲ့အကြောင်းသတင်းစာကြီးမှကိုကဖော်ပြထားပါတယ်။အာဏာရပါတီဟာတိုင်းရင်းဒေသတွေမှာမဲဆန္ဒရှင်တွေရဲ့သဘောထားကိုအတွက်မှားခဲ့တယ်။ NLD ကိုတိုင်းရင်းပါတီတွေပြောင်းပြီးမဲထည့်ချလိမယ်လို့ထက်မတွက်ခဲ့ကြဘူးလို့လည်းဦးစော်ထေးကဝန်ခံထားတာကိုလည်းရေးသားထားပါတယ်။တခါမြန်မာညင်ကြီးစင်တရဲ့အကြီးအကျယ်ပေးဦးလှမောင်ရွှေကလည်းအစိုးရနဲ့စစ်တပ်ဟာ Plan A, Plan B, Plan C ချခဲ့တယ်တခုဖြစ်မလာရင်နောက်တခုအရန်တင်ဆောင်ဖို့အကြံထုတ်ထားတာဖြစ်ပါတယ်ဒါပေမဲ့ခုတော့ plan z ဆိုတဲ့နောက်ဆုံးအကြံထုတ်နိုင်ဖို့အခြေအနေတောင်မရှိတော့ပဲရွေးကောက်ပွဲမတက်မီကကြိုတင်ခမန်းချက်တွေဟာအားလုံးလွဲခဲ့ပြီဖြစ်တယ်လို့ဦးလှမောင်ရွှေရဲ့ပြောကြားချက်ကိုဘန်ကောက်ပို့သတင်းစာမှာကိုကဖော်ပြထားပါတယ်တကယ်တော့လေအခုလိုအတွက်မှားတာဟာအနာရပါတီတခုတည်းမဟုတ်ပါဘူး NLD ပြောကွင်းကဦးညံဝင်းကိုရိုင်ကလည်းကနဦး60ရာခိုင်နှုန်းအနိုင်ရရှိလိမ့်မယ်လို့မှန်းထားပြီးလက်တွေမှာ80ရာခိုင်နှုန်းကျော်အနိုင်ရဖို့ဖြစ်လာတဲ့အကြောင်းခုလုံးမယုံနိုင်လောက်စရာအဖြေထွက်ချက်ကတော့စစ်တပ်ပေါ်လူလူရဲ့မုန်းတိမှုအပြင်အာဏာရပါတီတွင်အကွဲအပြဲတွေရှိမှုကြောင့်ဖြစ်တယ်လို့ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားပါတယ်။နောက်ထပ်တင်ပြလိုတာကတော့ CNN မှာရေးသားဖော်ပြထားတဲ့မြန်မာနိုင်ငံမှာတိုက်ခံ NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရရှိမှုမှာ Hillary Clinton ကလည်းသူရဲ့ခန့်ကန်တာပါဝင်နေလို့ပြောကြတဲ့အကြောင်းကိုကားရေးသားချက်ပဲဖြစ်ပါတယ်။သူနိုင်ငံခြားရေးဝန်ကြီးဘဝကအဓိကစွမ်းဆောင်ချက်တွေနဲ့တစ်ခုကတော့မြန်မာနိုင်ငံတကားပွင့်လာစေဖို့ဆောင်ရွက်ချက်ဖြစ်တဲ့အကြောင်းဒါပေမဲ့ဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်ဖို့ကတော့မြန်မာနိုင်ငံအတွက်ခက်ခဲတွေရှိနေစေဖြစ်တဲ့အကြောင်းသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ဆိုပါတယ်။နိုင်ငံခြားရေးဝန်ကြီးဘဝကသူဟာသမ္မတဥဘာမနဲ့အတူဒေါအောင်ဆန်းစုကြည်အပြင်မြန်မာနိုင်ငံတွင်းရှိတခြားလူတွေနဲ့လက်တွဲပြီးမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုဆိုတဲ့မိတ်တုတ်တုတ်ဖြစ်နေတဲ့အလင်းရောင်ကိုအားကောင်းလာစေအောင်လှုပ်ပေးနိုင်ခဲ့တာဖြစ်ပြီးမြန်မာပြည်သူတွေရဲ့တန်တိထန်ခိုင်မာမှုကိုချီးကျူးတဲ့အပြင်အမေရိကန်ပြည်ထောင်စုဟာမြန်မာပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တဲ့အကြောင်း2016မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ ဒီမိုကရက်ပါတီကဝင်ရောက်ရှင်ပြိုင်မှုကြိုးစားနေတဲ့ထိတ်ကပြင်းနေသူဟီလရီကလင်တန်ကသူ့ရဲ့ကြေညာချက်မှာဖော်ပြထားတယ်လို့ CNN သတင်းတွေမှာကိုကဖော်ပြထားပါတယ်ရှင
်။ရရှိစုရရဲ့လက်ကျန်တက်တန်းလိလတာကာလအတွင်းပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။ရရှိစုရကိုတက်တန်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွနေလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါ။ဒါရိုက်ပါဝင်မဆွနေနိုင်ဘူးဆိုရင်လည်းကိုဆွနေချင်တာကို email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွနေကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလသန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကCHILL chill ga a e khana e ang pi lu da out out ga away da ma mho a pyin go yi hnu ne adverb kriya videtana phit par de chill out ye long gao de be ga ro e ang lu da bo idiom su re twe wai de be ga ro lu tu u sait ma to ang sait thain tha bu sait a a sait shi shi tha bu sait go ngain ang tha bu pyo da phit par de tinia phin no ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
ခင်ဗျားရဲ့သားဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြေစမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုဖြေဖို့ထိမ့်ဖို့စိတ်ကြီးကြီးထားဖို့တိုက်တွန်းလိုတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ့်မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လလသန်းစီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါတော့မယ်။နိုဝင်ဘာလ၈ရက်နေ့ကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲပြီးမကြခင်မှာတက်လာတော့မယ်။အစိုးရသိနေတဲ့ဘလို့စီးပွားရေးအစီအစဉ်တွေကိုချမှတ်လှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ရခင်ဗဟိုပန်းဒုတိယဥက္ကဋ္ဌဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်။
နောက်တက်လာမယ့်အစိုးရဟာပဲအစိုးရပဲဖြစ်ဖြစ်ပေါ့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေအထိကတော့ဟိုအများစုကတတ်မှတ်ထားတာအခုလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးဟာနည်းနည်းလေးအချိန်ရလာပြီးဟိုတိုးတက်မှုတွေလည်းအတိုင်းအတာတစ်ခုရှိတယ်ဆိုပြီးအားလုံးကလည်း credit ပေးကြပါတယ်ဆိုတော့နောက်တက်လာမယ့်အစိုးရသည့်အနေနဲ့ဒီပြည်ပြင်ပြောင်းလဲမှုအခြေအနေလည်းဆက်ပြီးတော့ထိမ့်သိမ်းရလဲရအောင်ဟိုပေါ့တစ်ဖက်မှာတောင်းဆိုနေကြတဲ့စီးပွားရေးပုံမလွတ်လောက်ခွင့်တို့ဘာလို့လဲတဟဇာတာများတတ်အောင်တက်လာတဲ့အစိုးရအသင်းတွေနဲ့ဘာတွေများလှုပ်ဆောင်နေတယ်လဲဆိုတာလေးကိုသိချင်တာပါခင်ဗျ
ဘယ်သူဘယ်ပါတီကအနိုင်မဲ့အစိုးရဖြစ်လာမယ်ဆိုတော့လေဒါခမခက်တယ်ဗျဟိုဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့ဒီတကယ်လို့လက်ရှိအစိုးရဆိုလဲ तू ကပြည်ပြပြောင်းလဲမှုတော့ तू ကအရှိန်ဟုန်နဲ့ဆက်လုပ်အောင်ပါပဲဒါကတော့ဟိုနောက်ကျောပြန်တယ်ဆိုတဲ့အမျိုးတော့ရှိဖို့လိုတယ်လေဟိုပြည်သူလူထုရဲ့တောင်းဆိုချက်ကလည်းဒါလောလောဆယ်တင်တင်ရှာတွေ့နေရတာပဲဟုတ်တယ်မလားနောက်တစ်ချက်ကဟိုကျွန်တော်ဆိုလိုတာဘယ်ဆိုတာတကယ်မှအစိုးရအသိဆိုတာလဲဒါခုနလိုဟိုဆိုးရတဲ့ဘောတော့ဒီဘယ်အစိုးရအသိပဲဖြစ်ဖြစ်ဟာလာဟိုဘယ်လိုဖွဲ့စည်းနေပဲခွက်ခွက်ပေါ့လေနော် ခုန CYP ပြည်ပြောင်းလဲမှုဆိုတော့ဒီအချိန်ကတော့ကျသွားမယ်ကောမထင်ဘူး။ဟိုဆိုမျိုးနိုင်ငံကလည်းအခုဟလာဟိုရှင်းပြောရင်တော့ဗျာဟိုဟလာဒီပြည်ပြည်တော်ပြောင်းလဲမှုကဒါစာလုံးရေးစပါဗျာစအောင်ရှိသေးတာဟုတ်နောက်ပြီးတော့လည်းဒီကျွန်တော်နောက်နိုင်ငံအနေနဲ့ကလည်းတကယ်လို့ဒီခုနကဒီရွက်ကောက်ပွဲအခြေအနေကိုတော့ကျင်းတတ်တယ်ဆိုရင်တော့ဒါဟိုအမေရိကန်နိုင်ငံအနေနဲ့ကခုနကသူရှိတဲ့လက်ရှိဆန်ရှင်လေးကိုဒါပြတ်လိုက်မယ်ဆိုရင်တော့ဒါတပိုကောင်းသွားတော့ပါညာ
အစိုးရအစ်အနေနဲ့ကောဟိုပေါ့ဟိုပြည်ပြောင်းလဲရေးကိုဆက်လောက်တာတော့ဟုတ်ပါပြီအများစုကလည်းကျွန်တော်တို့လေ့လာကြည့်သလောက်ဆိုရင်အခုရွက်ကောက်ပွဲဝင်ကြတဲ့ပါတီအတော်တော်များများကလည်းထိပ်သီးပါတီကြီးတွေအပါအဝင်ပေါ့သူတို့ကလည်းဒီပြည်ပြောင်းလဲရေးကိုလက်ခံတယ်ဒီဟာကိုဆက်လုပ်ဖို့လိုအပ်တယ်ဆိုတာကိုရေဘူအားဖြင့်သူတို့ဟိုလက်ခံကြတယ်ဆိုတာကိုကျွန်တော်တို့လေ့လာမိတော့တွေ့ရပါတယ်ဆိုတော့နောင်တက်လာမယ့်အစိုးရအစ်အနေနဲ့ဒီဟာကိုအချိန်ကောင်းကောင်းနဲ့ဆက်ပြီးတော့ဟိုရှေ့ဆက်သွားနိုင်အောင်ဘလို့အချက်တွေများဦးစားပေးလှုပ်ဆောင်သင့်တယ်လို့မြင်မိပါလေဗျ
အဲကျွန်တော်ဟိုပါတော့ဥရီပိုင်းဆိုင်ရာလုံလောက်မှုရှိဖို့လိုတယ်နော်အဲနောက်တစ်ချက်ကတော့ဒီခုနကဒီနည်းမြုံတော်မှုဥရီနော်ဒါလည်းဖတ်ပြီးတော့ဟာလာဟိုကဘာဟိုခုနဆိုင်ကျင်းနဲ့ညီတဲ့ဒီနည်းမြုံတော်မှုဥရီလည်းဒါဖတ်ပြီးတော့အဲပြည်ပြောင်းလဲဖို့လိုလိမ့်မယ်လို့ထင်တယ်နော်အဲနောက်ပြီးတော့ဒီကျွန်တော်တို့အတိအကျတော့ဟောပါဗျာဒီခုနကသူမြတ်နိုင်ငံမှာတော့ဗျာဥမာ FBI ကနေဆိုရင်ဟာလာသူကဘာနဲ့တိုက်တာလဲဆိုတော့အပင်နဲ့အတွင်းပြီးအောင်လုပ်ပေးနိုင်တယ်လို့ဘာလို့သူကပြောတယ်လေအဲအဲ့ဒီပိုင်းမှာတော့ဒီမှာတော့ဘရူဂျီဘရူဂျီစနစ်ကြီးကလည်းနည်းနည်းရှိနေတော့နော်အဲအဓိကတော့ကျွန်တော်မြင်တာကတော့ဒီပြည်ရရှင်အပိုင်းမှာပြည်ရရှင်မေရဆဆတာအတုံးပြုလို့လည်းနေတယ်နော်အဲပြည်ရရှင်သူဆိုင်ရဆိုင်ရအပိုင်းတွေမှာပြည်ရရှင်တွေမေရဆဆအတုံးပြုလို့လို့ရှိရင်အဲခုနပြောတဲ့ဒီရင်းနှီးမြှုပ်နှံမှုဝင်လာတဲ့အပိုင်းမှာလည်းဒါဟိုမေရဆဆနဲ့အဲရှူဖြစ်နေတာပေါ့နော်
ဟိုလွတ်တော်တယ်မှာလဲသူတို့အရင်တော့ဆွေးနွေးကြတာတွေရှိပါတယ်အခုဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံရဲ့စီးပွားရေးဟာ cash based economies ဖြစ်နေတော့ငွေသားအပေါ်မှာအခြေခံတဲ့ဈေးကွက်ဖြစ်နေတော့ credit card တို့ဘာလို့တခြားနည်းနဲ့သုံးတဲ့အသုံးပြုတဲ့ဥစ္စာတွင်းတွင်းကျယ်ကျယ်မဖြစ်လာသေးတော့အဲ့ဒါကိုတွင်းတွင်းကျယ်ကျယ်ဖြစ်ဖို့အတွက်သူတို့လွတ်တော်တယ်မှာဆွေးနွေးကြတယ် season တွေလောက်ကြတယ်ဆိုတာလဲကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့ဒီဟာတွေဖြစ်လာရင်ရောအတိုင်းတာတစ်ခုတည်းကျွန်တော်တို့ဟိုပေါ့ဒီနိုင်ငံခြားကဘဏ်တွေရောက်လာဖို့အတွက်အထောက်အကူပြုနိုင်မလားဒါမှမဟုတ်လဲဟို vice versa ပေါ့နိုင်ငံခြားဘဏ်တွေရောက်လာပြီးတော့မှအဲ့လိုမျိုးတဖြည်းဖြည်းနဲ့ push လုပ်သွားမယ်အနေထားမျိုးများမြင်မိလားအကဲဘဏ်လုံးငါးမှာရှိနေတယ်ဆိုတော့
ဟိုအကဲတော့ဒီနိုင်ငံခြားဘဏ်ဝင်တာကိုအကဲတော့ welcome လုပ်ကျင်တယ်ဘာလို့ဆိုတော့ဟိုနိုင်ငံခြားဘဏ်မဝင်မချင်းကျွန်တော်တို့အကဲစီမှာဒီမှာအရေးကြီးဆုံးဖြစ်တယ်နော် capacity ပေါ့နော်ဒီဟိုဒီကြွန့်ကျင်မှုအဆင့်မြင့်တင်ဖို့ဆိုတာတော့ဒါနည်းနည်းခက်တယ်လေအဲသူတို့လာလို့ရှိရင်တော့အကဲတော့ကခုနပြောလို့တချို့တော့ပြောတာပါလေဟာသူတို့နဲ့ဘယ်လိုပြိုင်မလဲပတ်နေသူတို့နဲ့တော့အကရောကနေမောင်း90လောက်ကွာချားနေတော့ပြိုင်ဆိုင်မှုအားမှာတော့အကရောပြီးသိမ့်ပါနေတော့မပြိုင်နိုင်တော့အမှမဲနော်ဒါပေမဲ့လို့လဲသူတို့နဲ့ပူပေါင်းဆော်ရအောင်ပါဗျာဟုတ်တော့မလားပူပေါင်းဆော်ရပြီးတော့မှခုနကကိုလူချင်းနဲ့အားလေးတွေတော့ဒါအပေးယူလို့ကိုလူပါပေါ့နော်အဲ့တော့ဟိုအကရောတင်လာတော့ဒီနိုင်ငံခြားဘာနေနေဆရာဝင်လာလေအကရောကသူ့ကပူပြီးအကျိုးရှိတယ်ပဲထင်တယ်ဘာလို့ဆိုသူတို့ကဒီ capacity မှာ develop up မှာသူတို့တော်လေးကူညီပေးနိုင်တယ်။เนาะဥပမာဆိုတော့ဆိုရင်နိုင်ငံပါဝင်လာရင်သူတို့ပြည်တွင်းရောင်းဝန်ထမ်းတွေကိုသူက training ပေးမယ်အတုံးချမယ်။ဒီကနေမှ capacity တွေက build up ဖြစ်လာတာပေါ့เนาะ။သူတကယ်နိုင်ငံလည်းလိုပဲဖြစ်လာတာပဲ။အဲ့ဒီကနေမှတခါပြည်တစ်ပြည်နဲ့ဒါကကျွမ်းကျင်မှုတွေများလာလို့ရှိရင်အဲ့ဒါဘယ်လိုပဲဟိုဘာနေပြောင်းနေတဲ့တခြားဘာပြောင်းသွားတဲ့တခြားဘာကူညီလာတဲ့ဘယ်လိုလဲတစ်ပြည့်ဒါကျွမ်းကျင်မှုအတိုင်းတာမှာတော့အဲ့တို့တော်လေးတော့အကျိုးများရှိလိမ့်မယ်ထင်တယ်။နော်အဲ့အဲ့ဒါအကြီးဆုံးချက်ပဲတိကျတာတိုးတက်သွားတယ်လည်းဒီချက်ပဲလေဒီ FDI နဲ့ SDI နဲ့ပဲသူဟိုဝင်သွားတာပဲဟုတ်တော့မလားတိုးတက်သွားတဲ့အခြေအနေအခြေခံချက်ရသွားတာပဲဟုတ်တော့မလားနောက်မှဒါသူတိုးနဲ့ကြိုးစားတာတပိုင်းပါဗျာဟုတ်လားဒါတော့ policy ကတော့ဟုတ်လားကိုယ်နိုင်ငံသားတွေနိုင်ငံခြားပြန်ခေါ်လာတော့ဘာလို့ဟုတ်လား policy change တွေပြန်ခေါ်လာတော့ဆိုတာအဲ့ဒါသူ့ရဲ့ policy လေဟုတ်တော့မလ
ားဟုတ်တယ
်အဲ့ဒါလို့လည်းတိုးတက်လို့တော့ပါတယ်ဒါပေမဲ့လို့တိတ်ပြီးတော့အားရတယ်အဆင်မရောက်သေးဘူးပါဗျာအဲကိုယ်လူမျိုးကြီးနော်ကြောက်ရဲဥမာအိန္ဒိယဆိုရင်လည်းဒီလူနဲ့တုတ်တက်သွားတာပဲဟုတ်တော့မလား
ဟုတ်တယ်
ဆောင်ဝဲလီကနေသူ့လူမျိုးတွေကိုဟာလာဟို person of indian origin ဆိုမှတခါဟိုဥပဒေနဲ့ပြုစုပြီးတော့မှပြောက်ခေါ်တာလေဟုတ်တော့မလား
အဲ့ဒ
ါနဲ့ဘင်္ဂလူးတည်သွားတာပဲနော်အဲသူတို့လည်းအဲ့လိုဟာလေးရှိတယ်အိန္ဒိယလိုတိရိုကနမူနာလေးကောင်းနေရှိပါတယ်အဲဒါလေးကျွန်တော်ကတော့အဓိကအရေးကြီးတာယူဖို့လိုတာပေါ့ဒါပေမဲ့မြန်မာပြည်ရဲ့တခါကဘယ်လိုဖြစ်လဲဆိုတော့အရင်ကကျွန်တော် FEC စနစ်ဆက်ပြီးတော့ဟိုတော်တော်တော်တော်ရင်းမပြုဆောင်တော့လည်းလိုပဲကျွန်တော်ကတိုပီက တို့အချင်းကြီးအတူပြရဟိုဥပမာလေးလိုက်လို့ရှိရင် FPC ကဟာလားသူတို့ကနိုင်ငံခြားသားပဲကံကြံဝင်ရှိတယ်အဲတန်ချာတာပဲအနေနဲ့ပဲလိမ့်မယ်လို့ထောက်လို့ဆိုတာမဟုတ်ဘူးပြမြန်မာနိုင်ငံသားအကုတ်ကန်စုံပေးလိုက်တော့အာဇာလာရှုပ်ကုန်ဟုတ်တယ်မလားအခုလည်းဒီမှာ PR ပေးတဲ့စနစ်ပေါ့နော် Permanent Resident စနစ်ကအာရောရလူချင်တာကအိန္ဒိယလို့ပေါ့ Person of Indian Origin မြန်မာမြန်မာကြီးဆိုတဲ့မြန်မာလူမျိုးပေါ့ဗျာနော်ဒီပြည်နိုင်ငံသားဖြစ်နေပြီလေမြန်မာလူမျိုးတွေပြန်ခေါ်ဖို့ဆိုရဲဟာမှာအခုကမဟုတ်ဘူးမြန်မာလူမျိုးတွေမကောင်းနိုင်ငံခြားတာပါထည့်လိုက်တော့အာဇာလာတာရှုပ်ပြန်တယ်ဟိုတခါ FPC ကိစ္စတော့လို့ပဲအဲ့တော့အမှားကတော့ကိုယ်ခေါ်ချင်တာကိုယ့်လူမျိုးခေါ်ချင်တာနော်အဲ့တမန်နိုင်ငံသားဖြစ်နေပါစေကိုယ့်လူမျိုးပြန်ခေါ်ပဲအဲဒီတိုင်းပြည်တူဆောင်ရေးမှာပြန်ကူညီပေါင်းကျွန်တော်တို့လုပ်မယ်ဆိုတော့တိရွက်လည်းဒီတိုင်းပဲသွားတာအိန္ဒိယလည်းဒီတိုင်းပဲသွားတာမြန်မာကျတော့တခါတည်း broad minded ပေါ့ကိုယ်တော့သိကြုံပြီးတော့ခေါ်လိုက်တော့ဇာတာရှုပ်ကိုကိုယ့်နိုင်ငံသားအခွင့်အရေးများနိုင်ငံခြားသားအခွင့်အရေးပို့ရတယ်
ကိုယ်ဇဝင်းလိုက်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သုရစုံလင်အမေရိကန်တခွင်အလှည့်ရောက်ပါပြီကိုအောင်ကတင်ဆက်ထားပါတယ်ရှင
်ရေကောက်ပွဲနဲ့ပတ်သက်တဲ့သဘောထားတွေကိုစူးစီးတင်ဆက်ရမှာအခုပထမဆုံးပြောကြားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ခဲ့ပြီးအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွန်ပေါင်းအစိုးရရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းဖြစ်ပါတယ
်1990ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ခြေညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကိုဟလာဒီမဲဆန္ဒရှင်တွေရဲ့နော်ဆန္ဒကိုဖြည့်ဆည်းဖို့ဆိုတဲ့နေရာမှာဒီအဲ့မှာအုတ်ချုပ်တဲ့လူတန်းစားအုတ်ချုပ်သူတွေကပြက်ကွက်တယ်လို့ကျွန်တော်မြင်တယ်။ဒါအမှန်မပြောတော့ဘူး။လိန်နေနော်။ဟလာဒီဒါဘာကြောင့်လဲဆိုတော့အရင်တည်းကပြောသွားတာကဗိုလ်ချုပ်မူကြီးစောမောင်ကိုတိုင်ကစစ်တမ်းရကိုပြန်ပါမယ်လို့ပြောခဲ့တာ။စစ်တမ်းရကိုမပြန်တဲ့ပြင်မှာဆက်ပြီးတော့25နှစ်ဟလာအာဏာယူထားတယ်နော်ဒါအများကြီးမားတယ်တိုင်းပြည်အတွက်လည်းမားတယ်အကုန်လုံးအတွက်မားတယ်ဒီလိုမြင်နေဆိုတော့ဒီတစ်ခါတော့ဒီလိုဖြစ်မယ်လို့ကျွန်တော်မထင်ဘူးတော့ဟုတ်လားဘာကြောင့်လဲဆိုတော့ဒီဟုတ်လားကာချုပ်နော်နဲ့ဒီတမတကိုယ်တိုင်ကပြည်သူလူထုရဲ့ဆန္ဒကိုလေးစားပါမယ်နော်ဆိုပြီးတခြားပြောထားတယ်နော်နောက်ပြီးတကဘာလုံးကလည်းစောင့်ကြည့်နေတယ်အဲ့တော့ဒီတခါတော့အဲ့လိုမဖြစ်ဘဲနဲ့မှန်မှန်ကန်ကန်နဲ့အနိုင်ရတဲ့ပါတီကိုဟုတ်လားအာဏာသွင်းဖို့ပဲလိုတော့ပေါ့
1990ခုနှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရကိုယ်စားလှယ်ဖြစ်တဲ့မိုးကုတ်မဲဆန္ဒနယ်ကဦးဘိုလာတင်ကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါရယ
်ကျွန်တော်ကတော့ဒေါအောင်ဆန်းစုကြည်ကဒီရွေးကောက်ပွဲလှုပ်ရှားမှုကမ်ပိန်းတွေပေါ့နော်နောက်ဆုံးနေ့မှာသတင်းစာရှင်းလင်းပွဲမှာပြောထားတဲ့အချက်နှစ်ချက်ကိုပြန်တောက်ပြချင်ပါတော်ဆန်းစုကြည်ပြောတာတစ်ချက်ကတော့ရွေးကောက်ပွဲရက်လက်ကမမှန်ကန်ကန်ထွက်ပေါ်လာဖို့ဖြစ်ပါတယ်။ဒါဒီကနေ့ပြည်သူလူထုဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပေးတာဖြစ်စေ၊ကျန်တဲ့တိုင်းရင်းသားအင်အားစုပါတီတွေကိုပေးတာဖြစ်စေ၊ကြမ်းခိုင်ဖွံ့ဖြိုးရေးကိုပေးတာပဲဖြစ်စေ၊ကြိုတင်မဲပဲဖြစ်ဖြစ်ချက်ချင်းပေးတယ်မဲပဲဖြစ်ဖြစ်ဒီမဲတွေဟာမမှန်ကန်ကန်နဲ့တိတိကျကျထွက်လာဖို့ရွေးကောက်ပွဲကော်မရှင်ကတတိရှိရှိလုပ်ပေးရပါလိမ့်မယ်။ဒါကိုအနာပိုင်းတွေကလည်းချင်းချောက်မှုဟိန်းဟောက်မှုနောက်ဆက်ဟန်တာမှုလုံးဝမလုပ်အောင်ဒါအတစ်ချက်ရွေးကောက်ပွဲရလကမမှန်ကန်ကန်ထွက်လာဖို့ဒါပထမအဆင့်ဒါအရေးကြီးတယ်လို့တော့ဆန်းစစ်ကြီးပြောတာကျွန်တော်ပြည့်ဝသဘောတူဒုတိယချက်ကတော့အဲ့ဒီရွေးကောက်ပွဲရလကဘသူနိုင်ပြီဖြစ်စေအဲ့ဒါကိုအရှိတိုင်းအတိမတ်ပြုတ်ရဲတဲ့တတ္တိဒီကနေ့ရွေးကောက်ပွဲကော်မရှင်မှာကောလက်ရှိအာဏာကင်ထားတဲ့အနာပိုင်းအင်အားစုတွေမှာကောဒါရှိဖို့အင်တန်အရေးကြီးပါလေဒါတောင်ဆန်းစုကြည်ထောက်ပြတယ်ချက်နှစ်ချက်ဒီအချက်နှစ်ချက်ကိုကြော်လွှားနိုင်မှသာလျှင်ကျွန်တော်တို့တိုင်းပြည်ဟာတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နိုင်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာကလည်းပဲအယုံကြည်မရှိတဲ့ပြည်သူလူထုကလည်းလေးစားမှုအယုံကြည်မရှိတဲ့အုပ်ချုပ်သူလူထမ်းစားတွေနဲ့ပဲတန်တရားလဲပြီးတော့တိုင်းပြည်ကဒီမိုကရေစီလဲဖြစ်မှာမဟုတ်ဘူးဘယ်တော့မှလည်းဆင်းရဲတွေကလွတ်မှာမဟုတ်ဘူးလို့ကျွန်တော်ပြောရမှာပါ
Maryland ပြည်နယ် Rockville မြို့ကဒေါ်နီနီဝေကလည်း
ကျမတို့ရရလက်ကရန်ကိုကောင်းနေတယ်။ဘာဖြစ်လဲကိုကရလက်ကကောင်းနေတဲ့အချိန်မှာကြာရှုံးမှုကိုရောက်သွားမှာကိုကျမအနေနဲ့အရန်ကြောက်တယ်။ပြော်ဟိုလောက်ရက်ကိုပြော်ကျမပြောပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့လည်းကျမတခုပြောညာပြည်သူလူထုကကျမတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဗိုလ်ချုပ်အောင်ဆန်းသမီးဒေါက်အောင်ဆန်းစုကြည်ဆိုတဲ့စိတ်တက်နဲ့စိတ်တက်ရဲ့ NLD ဆိုတဲ့ဟိုစိုင်းဘုတ်ရေကိုသူတို့တွေကလေးလေးဆားဆားနဲ့ပေးကြတာအဲ့တော့အဲ့ဒါတွေကိုအလွဲသုံးစားမလုပ်ကြဘူးအဟိုဟိုကျွန်မပြောချင်တာအလွဲသုံးစားမလုပ်ကြဘူးပြီးတော့ပခုံးပြည်သူလူထုကနေပြီးတော့အလုံးလုံးဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက်ဟိုဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလေလောင်းနေရောတောင်းဝင်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောပြတ်အောင်လို့အလုံးလုံးဖို့လို့အလုံးလုံးဖို့ကျွန်မတိုက်တွန်းချင်တယ
်ဝါရှင်တန်ဒီစီမှာနေထိုင်တဲ့အမေရိကန်တက်တို့ကြောင့်သားကိုတန်းထောက်အောင်ကတော့တက်မတော့ပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလို့ပြောပါတယ
်အခုလက်ရှိတော့မြန်မာနိုင်ငံမှာ NLD ကမဲအများစုကိုအနိုင်ရရှိထားတယ်ပေါ့နော်ဒီဒါပေမဲ့တချို့တွေကထင်တာကတော့ဒီ NLD နိုင်သွားရင်တော့အစိုးရဖွဲ့နိုင်ရင်တော့နေချင်းညချင်းပြောင်းလဲမှုတွေရမယ်လို့ထင်တာအမှန်တကယ်တော့ကျွန်တော်ကိုယ်ပိုင်အထင်မြင်ချက်ပြောရရင်တော့ဒါချက်ချင်းနေချင်းညချင်းတော့မရနိုင်ပါဘူးဘာဖြစ်လဲဆိုတော့ဒီ NLD အစိုးရဖွဲ့နိုင်ရုံနဲ့မကောက်ပြီးရင်ဒီမိုကရေစီယဉ်ကျေးမှုဆိုလည်းထုံးကောင်းလောက်အောင်မယ်နောက်ပြီးတော့ဒီစစ်တပ်ကလည်းအကဲဒီပြည်သူလူထုတွေနဲ့ဒီလိုဒီဒီမိုကရေစီအင်အားစုတွေနဲ့ပူးပေါင်းပြီးတော့ထောက်ပံ့မယ် support လုပ်မယ်ဆိုရင်တော့ဒါစစ်တပ်အတွက်လည်းကောင်းမယ်ပြည်သူတွေအတွက်လည်းကောင်းမယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဒီစစ်တပ်ကဒီလိုလှုပ်ချင်အဖြစ်စစ်တပ်ကလည်းဂုံတိတ်ခါရှိရဲပို့ပြီးတော့လူတွေချစ်ခင်လာတဲ့စစ်တပ်တစ်ခုဖြစ်သွားမယ်လို့ကျွန်တော်ထင်ပါတယ
်။ Maryland ပြည်နယ် Rock Bay မြို့ကမတ်ချမ်းမြင့်စုကြည်ကတော့သူ့ရဲ့စိုးရင်ပူပန်မှုနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာတရတအားပါဝင်ခြင်းနဲ့လို့ဆိုပါတယ်။
တမိပျော်ရေပေါ့နော်အခု NLD မဲတွေကြားရတာဟိုတော်တော်များများနိုင်နေဆိုတာပျော်ရေဆိုတာအကုန်လုံး 100% အဲ့လိုမျိုးအရန်ပျော်ရယ်လဲမဟုတ်သေးဘူးပေါ့နော်90ရာခိုင်နှုန်းပျော်ရယ်90ရာခိုင်နှုန်းမပျော်အားကြောင့်ဘာဖြစ်လို့ဆိုတော့ဒေါ်လာအစုကြီးတကယ်တက်လာမလားမတက်မလားမလားဟိုချစ်နိုင်တယ်ဘာမှမသိသေးဘူးပေါ့နော်အချိန်နေဟိုအာအဲ့တော့ပြီးတော့90ရာခိုင်ဟို90လုံးကဟိုစစ်အာဏာရှင်လက်အောက်ထဲမှာနေလာပေါ့နော်အခုဒီမိုကရေစီအကုန်လုံးလူတွေအများကြီးကမမာပြင်ပါဆိုရကျင်နေကြတာပေါ့နော်ပြီးတော့အရန်ကွာရယ်ဟို NLD မဲတွေဟိုဟာရင်းနဲ့ဆိုတာအကုန်လုံးလည်းမဲမပြေးရင်လည်းတိနေကြပါတယ်တဲ့ဟိုဟာလူတွေကလည်းအကုန်လုံးစိတ်ဓာတ်တွေတက်ကြွနေပေါ့နော်ပြီးတော့တကယ်လို့ NLD နိုင်သွားမယ်ဆိုရင်လည်းသမီးဗမာပြည်ဘာပြန်သမီးတို့ဒီကိုလာရဲဆိုတာလဲလာခြင်းလို့လာတာမဟုတ်ဟိုအဲ့ရစိုးကမကောင်းလို့သမီးတို့ကဒီကိုလာရတာအဲ့တော့သမီးတို့ဟိုမှာကောင်းလို့ရှင်လဲကောင်းခဲ့လို့ရှင်သမီးကဒီမှာသမီးចောင်းတက်ပြီလို့ရှင်သမီးကဟိုမှာသွားပြီးတော့လှုပ်ပေးခြင်းနဲ့အဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ကိုယ်ပဲဘာတက်ပေါ့နော်ကိုယ့်ရဲ့ဒီကဘာ graduate ဖြစ်ခဲ့လဲအဲ့မှာသမီးကသွားပြီးတော့သွားလှုပ်ခြင်းနဲ့အဲ့လိုမျိုးအလုပ်တွေပါတယ်ဟုတ်
Maryland ပြည်နယ် Rock Bay မြို့ကဒေါက်တာဦးကတော့အစိုးရအနေနဲ့လက်ရှိဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းအရာတွေပြန်လည်ပေးဖို့လိုတယ်လို့ဆိုပါရစေ။
ကျွန်မအနေနဲ့ပြောချင်တာကတော့ပြည်သူလူထုအနေတော့မှဒီလက်ရှိအောင်နိုင်ရေးအတွက်ကိုသူတို့ခွန်အားတွေနဲ့သိရမလားပခုံးထပ်တင်ပြီးသွားပြီ။အဲ့ဒီအတွက်လည်းလက်ရှိအမတ်လောင်းတွေအနေနဲ့လည်းတိုင်းပြည်ပြန်လည်ထူထောင်ရေးမှာအခွန်ခွန်ဆိုင်အလုပ်လုပ်ဖို့ဆိုတဲ့ဟာတွေမှာကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်။ကျွန်မတို့ကိုယ်နိုင်ကလည်းဝိုင်းဝန်းကူညီပေးမှာဖြစ်ပါတယ်။နောက်ပြီးတော့မှတိုင်းပြည်ဘယ်အစိုးရဘာတွေပဲလုပ်ခဲ့လုပ်ခဲ့ပြီးခဲ့တဲ့အစိုးရဘာတွေပဲလုပ်ခဲ့တက်လာတဲ့အစိုးရအသင်းမှာသူတို့တွေအနေနဲ့အဲ့ဒါတွေကိုအပြစ်မပြောဘဲနဲ့တိုင်းပြည်ပြန်လည်ကောင်းမွန်မှုအတွက်ကိုအလုပ်လုပ်နိုင်မှုကအရေးကြီးပါတယ်။နောက်တော့တိုင်းပြည်တပီမှာចောင်းသားဆိုတာရှိတယ်။ចောင်းသားမရှိရင်ဘရောမှာလည်းတိုင်းပြည်ဆိုတာလည်းမထမြောက်ပါဘူးအဲ့အတွက်အခုအချင်းချခံနေရတဲ့ចောင်းသားတွေပြန်လဲလွတ်မြောက်လာပြီးတော့မှចောင်းတဲ့ចောင်းခန်းတွေကိုပြန်သွားနိုင်မှုအတွက်ကိုလည်းဒီလက်ရှိအစိုးရမှာတာဝန်ရှိသူနောက်တက်လာမယ်အစိုးရမှာလည်းတာဝန်ရှိရဆိုတော့ကျွန်မအနေနဲ့ပြောချင်ပါတယ်
ကိုအောင်တင်ဆက်တဲ့သုဒ္ဓဆုံနဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ပဲရစ်မြို့မှာမကြသည်မီကကြေကွဲပေါ်ရအကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားပြီးပြည်သစ်နိုင်ငံသားတွေနဲ့အတူအမေရိကန်နိုင်ငံသားတွေဟာသွေးစည်းခိုင်မာစွာရပ်တည်ပါလေ။မြို့တော်တပန်းတောက်ကြန်ညနေကထိဆက်ထားတဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးလူ129ဦးသေဆုံးခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေဟာအပြစ်မဲ့တဲ့ရဲသားတွေအပေါ်အကြမ်းဖက်တဲ့လက်ခံနိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဖြစ်တင်ရှုတ်ချလိုက်ပါတယ်
။ This is an attack not just on Paris. It's an attack not just on the people of France, but this is an attack on all of humanity.
ဒီတိုက်ခိုက်မှုဟာ Paris မြို့တော်နဲ့ င်သစ်နိုင်ငံသားတွေအပေါ်မှာသာမဟုတ်ပါဘူးလူသားတရလုံးနဲ့ကျွန်တော်တို့အားလုံးမျှဝေယုံကြည်လက်ခံတဲ့နိုင်ငံတကာစံတန်ဖိုးတွေအပေါ်မှာတိုက်ခိုက်မှုလည်းဖြစ်ပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းသမ္မတဥဘားမားရဲ့စကားတွေကိုပက်တင်ထပ်ပြောဆိုရမှာခုလိုအကြမ်းဖက်လုပ်ရဟာရက်စက်ရုပ်မှာပြီးယွန်ရှာမုန်တီဘွေရလုရဖြစ်တယ်လို့ပြောလိုက်ပါတယ်လူသားတရလုံးပေါ်တိုက်ခိုက်မှုလို့ယူဆရတဲ့ဒီလုရကိုနှိမ်နှင်းချေမှုနိုင်ဖို့အစွမ်းရှိသမျှဆောင်ရွက်သွားရမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်ပြင်သစ်ဟာအမေရိကန်ပြည်ထောင်စုရဲ့တက်တန်းအရင်ဆုံးမဟာမိတ်နိုင်ငံဖြစ်ပါတယ်ပြင်သစ်နိုင်ငံသားတွေဟာအမေရိကန်ပြည်ထောင်စုနဲ့ဆင်ဆက်မပြပခုံးထမ်းတာဝန်ထမ်းဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတဥဘားမားကပြောခဲ့ပါတယ်
And we want to be very clear that we stand together with them in the fight against terrorism and extremism. We're going to do whatever it takes to work with the French people and with nations.
အကြမ်းဖက်မှုနဲ့အစွန်းရောက်မှုတိုက်ခိုက်နိုင်ရေးမှာအမေရိကန်ပြည်ထောင်စုကလည်းပြင်သစ်လူထုနဲ့အတူရပ်တည်တယ်ဆိုတာကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ပါတယ်။ပြင်သစ်နိုင်ငံသားတွေအပြင်ကမ္ဘာတဝန်းရှိနိုင်ငံအားလုံးနဲ့လည်းဒီအကြမ်းဖက်သမားတွေနဲ့ကျွန်တော်တို့နိုင်ငံသားတွေကိုဒုက္ခပေးတဲ့အဖွဲ့အစည်းကွန်ရက်တွေကိုတရားဥပဒေအရအရေးယူနိုင်ဖို့တတ်နိုင်တဲ့ဘက်ကကျွန်တော်တို့ကြိုးပမ်းသွားကြမှာဖြစ်ပါတယ
်။တက်ရှိနေထိုင်ဖို့လွတ်လပ်ဖို့စိတ်ချမ်းသာစွာနေထိုင်ခွင့်ရရှိဖို့ပြည်သစ်နိုင်ငံသားတွေရဲ့တန်တိတ်ထန်ခိုင်မာမှုကနေအမေရိကန်နိုင်ငံသားတွေကလည်းခွန်အားရယူကြတာဖြစ်တယ်လို့လည်းသမ္မတဥဘားမားကပြောခဲ့ကြောင်းပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်သဘောထားဒီခံပါရှင်အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားဖို့မဟုတ်ကြောင်းထမှန်အသိပေးအပ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှအစီအစဉ်မြန်မာအရေးသုံးသပ်ချက်မနေ့ကအင်္ဂလိပ်စာသင်ခန်းစာဓာတ်ရိုက်လေလံဆွေးနွေးခန်းစကားပြောကြရအောင်စတဲ့သတင်းပတ်ကဏ္ဍတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကိုလည်းစာသားနဲ့အတူဖတ်ရှုနိုင်ပါတယ်။ပြီးတော့ VOA American တန်ကနေဒီကနေ့ညနေထုတ်လွှင့်မဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုည6နာရီကနေ90 line to meter 7925တို့ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
် IS Islamic State ကြွားတွေကိုတိုက်ခိုက်ဖို့အခြေလျင်တပ်ဖွဲ့တွေဆစ်လွတ်လိုက်ရင်မှားယွင်းတဲ့လို့ရဖြစ်မယ်လို့အမေရိကန်သမ္မတဘာရာကိုဘာမားကပြောကြားလိုက်ပါတယ်ပြင်သစ်နိုင်ငံပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်သွားပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ပုံမှုပြင်းထန်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့ပြည်တွင်းရောပြည်ပကပါ PRP တောင်းဆိုနေတာတွေကိုခုခံကာကွယ်ပြောကြားလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံအတွင်းကမြေရဲပင်လယ်အပန်းဖြေမြို့မှာနေ့ကျကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတဥဘာမားကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတင်နာပြစ်ခတ်ခံရမှုနဲ့အသေးခံပုံခွဲမှုတွေဖြစ်ပွားခဲ့တဲ့ပြင်သစ်နိုင်ငံနဲ့သွေးစည်းခိုင်မာမှုပြသဖို့ပဲရစ်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာ IS အကြမ်းဖက်အုပ်စုကိုချေမှုန်းရမှာအနိုင်ရရှိမှာဖြစ်ပြီးသူတို့ကိုနေနင်းဖို့လှုံ့ဆော်နေတယ်လို့ပြောကြားလိုက်ပါတယ်။တင်းနီလာနေညပိုင်းဖြစ်တဲ့မြို့တော်ကိုနိုင်ငံရဲ့ဝန်ကြီးဆက်ရောက်လာတဲ့အချိန်လုံခြုံရေးတွေကိုလည်းတင်းကျပ်စွာချထားပါတယ်။ပြည်ထောင်ငံပဲရစ်မြို့မှာဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမျိုးအမေရိကန်နိုင်ငံဝါရှင်တန် DC မြို့မှာလည်းပြုလုပ်သွားမယ်လို့ IS Islamic State ကြောက်အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာချင်းချောက်ပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာလ18ကနေ19ရက်နေ့အထိကျင်းပမဲ့ APEC ခေါ်အာရှပစိဖိတ်စီးပွားရေးပတ်ဝန်းကျင်မှညီလာခံကိုအမေရိကန်သမ္မတဘာရက်အိုဘားမားတက်ရောက်ဖို့ရှိပြီးအဲဒီကနေမှမလေးရှားနိုင်ငံမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာသမ္မတဦးသိန်းစိနဲ့တွေ့ဆုံမှုရှိနေတာကြောင့်ဒီခေတ်စဉ်တွေအတွင်းသမ္မတအိုဘားမားဆွေးနွေးဆောင်ရွက်သွားမယ့်အစီအစဉ်တွေကိုအင်ဂျီတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီခေတ်စဉ်အတွင်းသမ္မတအိုဘားမားဟာမလေးရှားနိုင်ငံမှာရှိနေတော့မလေးရှားနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်စခန်းကိုလည်းတွားရောက်လည်ပတ်မှာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ VOA American သံအင်ကာနဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့ရင်ဆန္ဒတွေပြေဝကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.